မမှုကျောင်းကျော်စောနဲ့ပတ်သက်လို့ပြောမယ်ဆိုရင်သူဟာတမိုင်းဝင်ပုံကိုတူဖြစ်တဲ့အတွက်ပြောစရာတွေအများအပြားရှိခဲ့ပါတယ်။အဲ့လိုပြောစရာတွေထဲမှာတော့ဗိုလ်မှူးချုပ်အောင်ကျော်စောဟာရဲဘော်၃ကြိမ်ဝင်နေတဲ့မှာအဖိနှိတ်ခံရဆုံးပုံကိုတယောက်ဖြစ်သလိုရိုးသားဖြူစင်ပြီးတေးသည့်အထိတိုင်းပြည်ချစ်သွားခဲ့သူဖြစ်တယ်လို့ကဗျာဆရာကြီးတခုံတာယာကပြောပါတယ
်။ကျွန်တော်သိရတော့ဗိုလ်ချုပ်ကျော်စောကျွန်တော်နဲ့အသက်တူတယ်ဗျာ။ရဲဘော်၃ကြိမ်ထဲမှာဟောဖိနှိတ်ခံပဲ။အဲ့တော့ဒီမှာခါရဘူးပွဲစေးစီပါလိမ့်မရအောင်ဟောအေးရရနေသူကမရှိဘူးပဲသူတော်တော်ယူတယ်တဲ့ဆိုယူသားချစ်တယ
်ဘုံမှုကျောက်အောင်ကျော်စောနဲ့အတူတရုတ်ဖြူကျူးကျော်စစ်ကိုအောင်မြင်အောင်တိုက်ခဲ့တဲ့ NLD နာယကဗိုလ်ချုပ်ကြီးဟောင်းဦးတင်ဦးကလည်းတရုတ်ဖြူတိုက်ပွဲကာလကအတွေ့အကြုံတစ်ခုကိုအခုလိုပြန်ပြောင်းပြောပြသလိုဗိုလ်ချုပ်ကျော်စောကွယ်လွန်တာဟာတိုင်းပြည်အတွက်ဆုံးရှုံးမှုကြီးဖြစ်တယ်လို့ပြောပါတယ
်သူကဒီလိုဗျသူစီကိုတင်ပေးတဲ့အခါမှာတိတိကျကျပေးဖို့အမှန်ပဲလိုလားတဲ့ပုဂ္ဂိုလ်ဆိုတော့ဒီတင်နေအားလုံးကလည်းကျွန်တော်ကိုယ်တိုင်ပဲရန်သူကြားထဲမှာသွားပြီးတော့ရယူလာတဲ့တင်ကိုပေးတဲ့ပုံမှာမှုတီတိုက်ညားတော့လည်းပဲတတရာသောနေရာလေးမှာလက်နက်ကူပစ်တဲ့ဟာရဲ့2မိနစ်ကျော်လွန်သွားပြီးမှဝင်ရတဲ့အတွက်ကျွန်တော်တို့ကရန်သူနဲ့ပြန်တွေ့ရတာကြောင့်ကျွန်တော်ဘက်ကဘာပြောပြောတိုက်ခိုက်မှုအနည်းသွားတာကြောင့်ပြန်အတိုက်ခံတဲ့သဘောဖြစ်သွားတာကြောင့်တကယ်တမ်းပြောရမယ်ဆိုရင်ဒီနေရာမှာတမှုတယောက်အနေနဲ့ဆိုရင်တော့ကျွန်တော်အများအပြစ်တင်မှုရှိမယ်အရေးကြီးနိုင်တယ်ဗျဒါနဲ့သူနဲ့အဆွေရတဲ့အခါမှာသူပြောတဲ့စကားသိခိဖို့ကောင်းတယ်ဗျာကျွန်တော်သိကျင်တတ်တယ်ဝန်တာတယ်ဗျာကိုနူးရတယ်ခင်ဗျာလုတ်လာတာတော်တော့ပြီတဲ့ဒီနေရာလေးမှာပဲနေလိုက်တော့တယ်နောက်တနေ့ကျွန်တော်ခင်ဗျာပြန်ပြီးအောင်မြင်အောင်တိုက်နိုင်အောင်စီစဉ်ပေးမယ်ဗျာသူအဲ့လိုပြောတယ်သူပြောတာလေးကဒီလက်တော့မအောင်မြင်တဲ့ကိစ္စလေးအပေါ်မှာသူကူပြီးတော့ဘယ်လိုနောက်တာအောင်မြင်လို့ရမလဲသဘောမျိုးနဲ့အတံမျိုးမေးတော့တော်သိဝန်တာသွားတယ်ဗျာနောက်ဆုံးကျွန်တော်တို့တခါလေအောင်မြင်လိုက်တယ်ဗျာကျွန်တော်တို့ဘယ်လိုပြောမလဲဗျာမဟာဗျူဟာမြောက်လဲစီစဉ်တယ်မိဗျူဟာမြောက်လဲပါဝင်တိုက်တယ်နောက်ဆုံးတပ်သားလေးတယောက်လိုလည်းပဲအခြားစစ်သူများနဲ့တွဲပြီးတိုက်တယ်ဆိုတော့တတ်မှုကောင်းကြီးပေါ့ဗျာ။ဟိုနိုင်ငံတော်အတွက်သူရဲကောင်းကြီးပေါ့။အဲစစ်တီတော်များအတွက်လည်းနမူနာယူလိုက်တဲ့သူရဲကောင်းကြီးအင်တာမလူရတ္တိဓမ္မတ္တိစသဖြင့်နှစ်ခုသောစိတ်တည်းနဲ့ပြည့်တဲ့အဲတတ်မှုကောင်းကြီးလို့ဒီလိုပဲကျွန်တော်တို့အဲဒီကကြီးညိုခဲ့တာပဲဗျာ။ကျွန်တော်အနစ်ဆိုင်ရောက်သွားတဲ့အတွက်ကိုတော့ဖြစ်ရင်အင်တာမယူကျုံမရဖြစ်ရပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းပဲသူဟာကျောင်းတော်သူငယ်ဘဝစားပြီးတော့တခင်ဘဝကျွန်တော်တို့နေချက်ဆန့်ကျင်ရေးဖက်စစ်ဆန့်ကျင်ရေးနိုင်ငံတော်ရဲ့ပတ်သက်တဲ့ကိစ္စရောက်ပါမှာကြောက်တဲ့တာဝန်တရားများကိုလည်းမတုံနဲ့ကိုကျိုးစွန်ပြီးမိမိမိသားစုချို့ချို့ငငယ်ဆင်းဆင်းရဲရဲဆောင်ရလာရင်လည်းဒီမလွဲမချောင်သာပဲနိုင်ငံသားမှနေရညာတော်လည်းပဲတိုင်းပြည်အတွက်ဒီနေ့ညဉ့်ညာရေးအဖြစ်ကိုအောင်မြောင်ဆောင်ရပေးနေခြင်းနဲ့နည်းနည်းအားဖြင့်ဒီတမတော်ကြီးတစ်ခုကိုဒီပြည်လုံးကချစ်မြတ်နေရတဲ့တမတော်သားဖြစ်စေခြင်းနဲ့ပို့ကိုဖြစ်တယ်ဆိုတာကိုလည်းပဲကျွန်တော်ကပတ်ကြောက်တင်တယ်လို့ပဲကျွန်တော်ကနေကုန်ချုပ်ချင်ပါတယ်ခင်ဗျာ
88မျိုးဆက်ကြောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်းဗိုလ်ချုပ်ကျော်စောရဲ့ရိုးသားကုံကိုအခုလိုထုတ်ဖော်ချီးကျူးလိုက်ပါတယ
်သူကကျွန်တော်တို့သိသမျှတော့ရဲဘော်၃ကြိမ်တစ်ဖက်ဝင်အားလုံးနေတဲ့မှာလဲအငယ်ဆုံးပြင်နေလိုက်ခဲ့တယ်ဒါပေမဲ့အထူးကျွန်ဆုံးထဲမှာလဲပါခဲ့ပါတယ်နောက်တမန်တစ်ချောင်းလုံးကသူ့ရဲ့ရက်တီချက်ကအများပြည်သူဘက်ကအမှန်တရားဘက်ကရက်တီခဲ့တာပါနောက်တစ်ခုကသူ့ရဲ့ယူသားမှုပေါ့သူတစ်ချိန်မှာတော့သူ့ရဲ့လက်သုံးတော်ကင်တို့တောင်းအောင်ရောင်းစားဖို့အထူးဖြစ်ခဲ့တာမျိုးတွေကျွန်တော်တို့ကြားရတယ်အဲ့တော့ဒီနေ့မှာပိုင်ဆိုင်မှုစီးရင်တွေမကြညာရဲတဲ့အစိုးရအဖွဲ့ဝင်တွေကြားထဲမှာသူ့လိုသူတို့ခက်ကနိုင်ငံတော်ကိုခန်းရတဲ့ထိတ်ဆုံးကတာဝန်ကြီးကြီးယူခဲ့ကြတဲ့ပုဂ္ဂိုလ်တွေရဲ့ကျူးစင်မှုကိုလည်းကျွန်တော်နိုင်ချင်ကြည့်နေပါတယ်။ဒါနဲ့ကျွန်တော်တို့မသိမနေတဲ့သမိုင်းတွေကတော့အများကြီးရှိတာပေါ့။ဒါပေမဲ့နောက်ဆုံးပါဗျာသူတိုင်းပြည်ရဲ့ပြန်လာပြီးတော့သူ့ရဲ့အတွေ့အကြုံတွေကိုမျှဝေတော့ကျွန်တော်တို့ကနားထောင်ရမယ်လို့မျှော်လင့်ထားတာလေ။အဲ့ဒီခွင့်ရတော့ဆုံးရှုံးသွားပြီပေါ့။သူ့အကြောင်းတခြားသူတွေပြန်ပြောကြတာကိုပဲကျွန်တော်နားထောင်ရတော့မှာပေါ့
။ဒီကနေ့မနေ့ကတရုတ်ပြည်မှာကွယ်လွန်သွားတဲ့ဗိုလ်မှူးချုပ်အောင်ကျော်စောနဲ့ပတ်သက်ပြီးနိုင်ငံရေးနဲ့စာပေနယ်ကထင်ရှားတဲ့ပုဂ္ဂိုလ်တွေရဲ့ပြောပြချက်တွေစူးစီးတင်ပြခဲ့တာပါခင်ဗျာ။